တောင်ဝင်းကနှုတ်ထွက်သွားရဲ့စီမံကိန်းနဲ့ဗန်ဒိုင်းဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးကျော်ဝင်းနေရာအတွက်တမရကအသက်80ရွယ်ရှိပြီဖြစ်တဲ့ဒီကျုပ်စီးပွားရေးကော်မတီအဖွဲ့ဝင်ဦးစိုးဝင်းကိုပြည်တော်စုလွှတ်တော်မှအမည်စီးရင်တင်သွင်းလိုက်ပါတယ်။ဘန်လုံငန်းနဲ့ပတ်သက်လို့ကြွမ်းကျင်သူတူဦးဖြစ်ပြီးနိုင်ငံတကာနဲ့ပြည်ဝင်အကြံပေးပညာရှင်အဖြစ်လုပ်ငန်းအတွေ့အကြုံများသူတ မေခါကစူးစီးတင်ပြသွားမှာပါရှင်
။မေလ25ရက်နေ့ကတာဝန်ကနေတရားဝင်အနားယူသွားခဲ့သူစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနေရာကိုတာဝန်ယူဖို့အတွက်ဦးစိုးဝင်းကိုတမရကဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာအမည်စည်းရင်းတင်လိုက်တာဖြစ်ပါတယ်
။ပြည်ထောင်စုတပ္ပမြန်မာနိုင်ငံတော်တမရယုံစာမှတ်တရားခွန်ဝိဇ္ဇတစ်ဝင်းပိတ်မြင်းဆောင်ရှိတမရယုံရက်စွဲ2018ခုနှစ်မေလ25ရက်သို့နာယကပြည်ထောင်စုလွှတ်တော်အကြောင်းအရာပြည်ထောင်စုဝန်ကြီးခန့်ရေးကိစ္စဖွဲ့စည်းပုံအခြေခံဥပဒေပုံမှန်232ပုံမှန်ကွဲကန်းငင်နှင့်ပြည်ထောင်စုအစိုးရဖွဲ့ဥပဒေပုံမှန်72ပုံမှန်ကွဲခခွေတို့ပါပြဋ္ဌာန်းချက်များအရဦးစိုးဝင်းကိုစီမံကိန်းနှင့်ဗဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဖြင့်ခန့်အပ်တာဝန်ပေးလိုပါသဖြင့်ပြည်ထောင်စုလွှတ်တော်၏သဘောတူညီချက်ရယူပေးနိုင်ပါရန်ပေးပို့ပါသည်ပူရွယ်ဥယျာဉ်မှတ်တမ်းစုဝင်းမြင့်နိုင်ငံတော်သမရဖြစ်ပါသည
်ဦးစိုးဝင်းဟာဘဏ္ဍာငန်းနဲ့ပတ်သက်လို့ကြွမ်းကျင်သူတဦးဖြစ်ပြီးနိုင်ငံတကာနဲ့ပြည်တွင်းအကြံပေးအဖြစ်နှစ်ပေါင်း90နီးပါးလုပ်ကင်ခဲ့သူဖြစ်တာကြောင့်လုပ်ငန်းအတွေ့အကြုံများသူဖြစ်ပါသည်ဒီလိုလုပ်ငန်းအတွေ့အကြုံတွေများတာကြောင့်လက်ရှိအားပြော့နေတဲ့မြမစီးပွားရေးကိုဥမော့နိုင်အောင်တကယ်လုပ်နိုင်မယ်လို့မျှော်လင့်တုံ့တက်မှုတွေရှိနေပါတယ်။မြမနိုင်ငံရေးနဲ့စီးပွားရေးလေ့လာတုံ့တက်သူဦးမင်းခင်ကတော့ဦးစိုးဝင်းကြောင့်မြမစီးပွားရေးဟာတစ်စုံတစ်ခုသောအတိုင်းအတာတစ်ခုအနေနဲ့အပြောင်းအလဲဖြစ်သွားနိုင်တယ်လို့သူကတုံ့တက်ပါတယ်
။ကျွန်တော်တို့တုံ့တက်ချက်ကဒါလူမှန်နေရာမှာအများကြီးဖြစ်လာပြီလို့ပြောလို့ရတယ်။ဒါဟိုလုံကတွေကဟိုတိတိကျကျအခြေခံကောင်းကောင်းနေဟုတ်လား။အဲဟိုရေးချင်ကြီးကလည်းလက်တွေ့စီးပွားရေးနဲ့ပဲနော်ကုတီလုပ်နေတဲ့ပုဂ္ဂိုလ်ဖြစ်တယ်။နောက်မြန်မာပြည်မှာစီးပွားရေးဘုံစီးပွားရေးကော်မတီဝင်နောက်တစ်ခါဟာနိုင်ငံတော်ဒီစီးပွားရေးနိုင်ငံဆောင်ရွက်မှုကော်မတီဝင်ဆိုလက်တွေ့အချင်းကြီးမှာလက်တွေ့လုပ်ကိုင်နေတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ဆိုတော့တကယ်တမ်းဘလောက်ကြည့်အောင်လုပ်နိုင်မလဲဆိုတာတခြားဒါကိုပတ်ဖို့မယ့်အချက်တည်းကျွန်တော်တို့
မြမစီးပွားရေးဘဏ်မှာဒုတိယမန်နေဂျာမြမနိုင်ငံတကာကုန်သွယ်မှုဘဏ် MFDB မှာနှစ်ပေါင်း30ကျော်လုပ်ခဲ့သူစရင်စစ်အခွန်နဲ့ဥပဒေရေးရာအကြံပေးအဖြစ်16နှစ်ကြာလုပ်ခဲ့သူနိုင်ငံတကာအကြံပေးကုမ္ပဏီတစ်ခုဖြစ်တဲ့ Lotte ရဲ့မြန်မာနိုင်ငံဆိုင်ရာအစုဆက်ပိုင်ရှင်တဦးဖြစ်တဲ့ဦးစိုးဝင်းဟာလက်ရှိမှာတော့အသက်80အရွယ်ရှိနေပြီးကျန်းမာရေးအရာအားနည်းစားအရွယ်ဖြစ်နေတာမို့ထင်သလောက်ခီးမပေါက်နိုင်ပဲရှိလေမလားဆိုပြီးတုံ့တက်မှုတွေလည်းရှိနေပါတယ်။ Farmer Auto ကားအယောင်ပြကန်ပိုင်ရှင်တဦးဖြစ်တဲ့ဒေါက်တာစိုးထွန်းကတော့လက်ရှိအပြောင်းအလဲရဲ့အကျိုးဆက်နဲ့ပတ်သက်ပြီးအခုလိုတုံ့တက်ပြောဆိုသွားခဲ့တာပါ။
အသက်ရွယ်ရဘာလို့နေနဲ့အားနည်းထုတ်ရခါကြတော့ဒီအတရရဲ့စကားအများကြီးပြောတာတော့ဗောနော်ခြေရောက်လုံးနိုင်ပါမလားဆိုတာအကြံအားလုံးစိုးရိမ်ကြတာဗောနော်ဒီကတော့ကျွန်တော်ဥဆုံးရတော့ပုံပေါ်ရေးရဆိုရင်တော့ဥကျော်ဝင်တဲ့ဆိုင်တော့ဒါအများကြီးကောင်းနေတော့ကျွန်တော်ဟိုအပြင်နဲ့နေနေပူပြီးဆက်တယ်လို့ကျွန်တော်မြင်ပါတယ်
ကျွန်တော်တို့တိုင်းပြည်ကတော့အနောက်နိုင်ငံတွေမှသူဘောနော်အတွေ့အကြုံကတော့အသက်80လောက်ဆိုတော့ဟိုကျမရေးရပြဿနာရှိလာနေတယ်တော့ခုနအင်းနဲ့အားနဲ့လောက်ပဲသွားလာတဲ့ဟာပြကြတယ်သူ့နေရတာဒီရောက်ခန်းတိုင်းရှိမလာတာလေးတစ်ချက်ဆိုရတာဗောနော်
လက်ရှိရထားခြင်းခံထားရသူဦးစိုးဝင်းဟာ NLD ပါတီရဲ့ဗဟိုစီးပွားရေးကော်မတီမှာလည်းပါဝင်သူတဦးဖြစ်ပါတယ်။ပြီးခဲ့တဲ့မေ25ရက်နေ့ကဇာတူးကနေမိမိသဘောအလျောက်နှုတ်ထွက်သွားခဲ့သူစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဟောင်းဦးကျော်ဝင်းမနှုတ်ထွက်ခင်ကတည်းကဦးစိုးဝင်းဟာစီမံဗဏ္ဍာဝန်ကြီးဖြစ်လာလိမ့်မယ်လို့နာမည်ကြီးနေသူတဦးပါ။ဝန်ကြီးဟောင်းဦးကျော်ဝင်းဟာအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စုံစမ်းစစ်ဆေးမှုကိုခံနေရချိန်မှာပဲယာရူးကနေနှုတ်ထွက်သွားတာဖြစ်ပါရဲ့ရှင်
။မမီခါတရင်ပြေးပို့ထားတာပါ